မင်္ဂလာပါကိုမင်းဦးရှင့်
မင်္ဂလာပါခင်ဗျာ။
ကိုမင်းဦးကတော့ဒီထိုင်းနိုင်ငံတောင်ပိုင်းမှာအခြေစိုက်တယ်ပေါ့နော်ဒီပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေး Foundation FED ရဲ့အလုပ်သမားရေးဆိုင်ရာဌာနတာဝန်ခံဖြစ်ပါတယ်ဆိုတော့ဟိုထိုင်းနိုင်ငံမှာရောက်နေတဲ့ရွှေပြောင်းမြန်မာအလုပ်သမားတွေအတွက်ကိုလည်းဒီပညာပေးအလုပ်တွေလုပ်နေပါတယ်ဆိုတော့အခုကိုမင်းဦးကိုမေးချင်တာတော့ဒီထိုင်းနိုင်ငံမှာအခုလက်ရှိဖြစ်နေတဲ့ပေါ့နော်ကိုဗစ်တတိယလှိုင်းနဲ့ပတ်သက်ပြီးတော့မေးချင်တာပါဆိုတော့ထိုင်းနိုင်ငံမှာအခုဖြစ်နေတဲ့ကိုဗစ်တတိယလှိုင်းကတော်တော်လေးဟိုကူးစက်မှုအခြေအနေဆိုးနေပါတယ်ဆိုတော့တစ်နှစ်တစ်နှစ်ကိုလည်းအတီးပြုတ်လူနာသက်က2000ကျော်ရှိနေတယ်ပေါ့လေဆိုတော့ကျွန်တော်အဓိကသိချင်တာကတော့အဲ့ဒီအခုလိုမျိုးဒီကူးစက်မှုဖြစ်နေတဲ့အထဲမှာထိုင်းနိုင်ငံမှာရောက်ပြီးတော့အလုပ်လုပ်နေကြတဲ့မြန်မာရွှေပြောင်းအလုပ်သမားတွေဘလောက်လောက်ဒီထဲမှာပါနေတယ်လို့ကိုမင်းဦးတို့သိထားပါလဲရှင့်
အခုသူတို့ဒီထိုင်းနိုင်ငံခုနကပြောတဲ့ကျွန်တော်တို့ရောက်ပြီးထိန်းချုပ်ရေးဘိုဌာနနေပြီးတော့ဒီတခြားနိုင်ငံသားတွေပေါ့နော်အဲ့ဒီဟာနဲ့ပတ်သက်ပြီးတော့သတင်းအချက်အလက်ထုတ်ပြန်တာမရှိတော့ဘူးဗျာ။ဒုတိယကိုဗစ် line မှာဟိုအစမှာတော့ဒီကျွန်တော်တို့ဆမ်ပရဂန်ပေါ့နော်ဆမ်ပရဂန်နဲ့ဆမ်ဆာခေါင်မှာဖြစ်တဲ့ကိစ္စတွေပေါ့အဲ့လိုဖြစ်ပြီးတဲ့အခါမှာဒီနည်းနည်းပြဿနာတက်တာပေါ့နော်အဲ့လိုဟိုတုံတုံတိုက်တယ်လုပ်တဲ့ဟာတွေမှာအဲ့လိုမျိုးပြဿနာတက်တဲ့အခါကျတော့သူတို့ကဒီခြေပြောင်းလို့သမားရဲ့ပါရဲ့မခွဲတော့ဘူးအဲ့ကိန်းကနန်းတွေကိုအတူတူပဲတွဲတွဲပြီးတော့တင်တယ်အခုဒီတိုင်းငံမှာရှိတဲ့ကျွန်တော်တို့ MWG လို့ခေါ်တဲ့ခြေပြောင်းလို့သမားခွန်ရဲ့ပေါ့နော်ဘာပဲဆိုတော့ဒီကွန်ရက်ဒီအဖွဲ့အနေပြီးတော့လေဒီကိန်းနန်းတိတိကျကျသိရင်တော့ live ပါစုံစမ်းတဲ့အခါမှာထိုင်းကျွန်တော်ကျန်းမာရေးဝန်ကြီးဌာနလည်းမထုတ်ပြန်ဘူးကျွန်တော်တို့မြန်မာတန်ရုံကိုဆက်သွယ်ပြီးတဲ့ဆက်သွယ်ကြည့်တဲ့အခါမှာလေအဲ့ရလဲထုတ်ပြန်တာမတွေ့ဘူးအဲ့တော့ကိန်းနန်းတွေကဒီကျွန်တော်တို့သတင်းတွေမှာရလာတဲ့ကိန်းနန်းတွေကိုကျွန်တော်တို့ခံမှန်းပြီးတော့ပဲပြောလို့ရတာပါနော်အဲ့တော့ကျင်းနေတာကတော့ကိန်းနန်းတွေအများဆိုလို့ရှိရင်ကျွန်တော်ထောင်ကနန်းရှိတယ်ထောင်ဆိုတာကျွန်တော်တို့2000-3000ဝန်းကျင်လောက်ရှိတယ်လို့ကျွန်တော်တို့ခံမှန်းလို့ရတယ်သို့တော့ဒီထဲမှာဘယ်နှဦးကကုသမှုခံပြီးသွားပြီလေပျောက်ယောဂပျောက်သွားပြီလေအဲ့ဒါတွေကိုကြတော့ကျွန်တော်တို့ live ပို့ခက်နေတယ်ခင်ဗျ
ခုနကပြောတဲ့ဒီထောင်ကနန်းရှိတယ်ဆိုတဲ့အထဲမှာပေါ့နော်ဘယ်အပိုင်းတွေမှာရှိတယ်ဒီအလုပ်သမားတွေကကူးစက်မှုများတယ်ဆိုတာရောသိရပါလားရှင့်
အထူးသဖြင့်တော့ကျွန်တော်တို့ရှင်ပြောင်းလို့သမားတွေများတယ်ဆက်ရုံလုပ်ရုံနေပေါ့လေအဲ့ဒီမှာဖြစ်တာများတယ်နောက်ပြီးရင်ကျွန်တော်တို့ဈေးကြီးတွေအဲ့လိုနေရာမျိုးတွေပေါ့နော်အများစုလုပ်တဲ့နေရာတွေမှာကူးစက်တာများတယ်ခင်ဗျအဲ့ခါကျတော့ကူးစက်တာများမှန်းတော့သိတယ်ဒါပေမဲ့ကျွန်တော်တို့ကိန်းကနန်းရသိချာမသိရဘူးနောက်တစ်ခုရှိတာကဘာလဲဆိုတော့ဒီအခုဟာကဘယ်နေရာတွေမှာဖြစ်တယ်ဘယ်နေရာမှာကူးစက်မှုများတယ်ဆိုလို့ရှိရင်သူတို့ကလိုက်ပြီးတော့စစ်လိုက်တယ်စစ်တဲ့အခါမှာလည်းထိုင်းနိုင်ငံသားတွေပဲဦးစားပေးပြီးတော့စစ်တာမြန်မာတွေကိုစစ်တာမဟုတ်တဲ့အခါကျတော့မြန်မာတွေကြားထဲမှာဘယ်နေရာဖြစ်နေတယ်ဆိုတာကိုတိကျမသိနိုင်ဘူးခင်ဗျ
ဟုတ်ကဲ့ပါဆိုတော့ဟိုဆော့ဆော့ကိုမင်းဦးပြောသလိုပေါ့နော်ဒီကိုဗစ်ဒုတိယလှိုင်းဖြစ်တုန်းကတော့ဒီစမုတ်ပရဂန်ပြည်နယ်တွေမှာရှိအလုံးလုံးတဲ့ဒီဘယ်လိုခေါ်လဲပင်လယ်ဆာလုပ်ငန်းတွေမှာလုပ်ကြတဲ့မြန်မာရွှေပြောင်းလုပ်သမားတွေတော်တော်လေးအဲ့ဒီကနေစပြီးကူးတာပေါ့လေဆိုတော့အဲ့ဒီအတွက်ကြောင့်မဟုတ်လို့လေထိုင်းအစိုးရကဒီစီကန်တင်ကြပ်မှုတွေကိုတော်တော်လေးကိုတင်းတင်းကြပ်ကြပ်လုပ်ခဲ့တယ်ဆိုတော့အခုတစ်ခေါက်ဒီတတိယလှိုင်းမှာကိုအဲ့လိုမျိုးရွှေပြောင်းလုပ်သမားတွေအပေါ်မှာစီကန်ကန့်သတ်မှုတွေတင်းကြပ်မှုတွေဘယ်လောက်ထိလုပ်ထားတယ်လို့ပြောနိုင်တယ်ရှင့်
ရှင်ပြောင်းလို့သမားတွေအတွက်ထုတ်ပြန်တာမျိုးတော့ရှိတယ်ဒါပေမဲ့အဲ့လိုမျိုးပေါ့နော်တီးတန်ကြီးအနေနဲ့အရင်အခောက်အခါတွေလိုထုတ်ပြန်တာမျိုးမရှိဘူးဒါပေမဲ့ကျွန်တော်တို့ဟိုဖန်လာမှာတော့ကျွန်တော်တို့တခုရှိတာဒီမှာကပြည်နယ်ထဲမှာခရိုင်ကိုးခုရှိတယ်အဲ့တော့ခရိုင်ကိုးခုမှာရှိတဲ့ရှင်ပြောင်းလို့သမားလူလူပေါင်းဆောင်တွေနဲ့ကျွန်တော်တို့ NGO အဖွဲ့တွေကဦးစီးဦးဆောင်လုပ်ပြီးတော့ကျွန်တော်တို့ပြည်နယ်မှုနဲ့ပေါ့နော်ကျွန်တော်တို့ညှိနှိုင်းထားညှိနှိုင်းတဲ့အခါကျတော့သူတို့ကနေပြီးတော့ဒီရှင်ပြောင်းလို့သမားနဲ့ပတ်သက်တဲ့အထူးသဖြင့်ဒီကိုဗစ်ကာယရောဂါကိစ္စတို့ဒီနောက်ပြီးတော့မှတ်ပုံတင်တဲ့ကိစ္စတို့ဆိုလို့ရှိရင်ကျွန်တော်တို့ဒီလူလူကြားထဲမှာပေါ့အလို့သမားတွေကြားထဲမှာဖြန့်ဝေပေးဖို့အတွက်အကူအညီတောင်းထားတဲ့အတွက်ကြောင့်မလို့ဒီခံရနေထုတ်ပြန်ချက်တွေဒီဘဏ်ကောက်ကနေထုတ်ပြန်တဲ့ဟာတွေဆိုကျွန်တော်တို့အားလုံးဘာသာပြန်ပြီးတော့ဒီ community ထဲမှာ live ဝင်ရလဲရှိရဲနောက်ဒီ online social media နေပြီးတော့အဲ့လိုဖြန့်ဝေပေးနေတာတော့ရှိရဲခင်ဗျဒီပြောရမယ်ဆိုလို့ရှိရင်ဒီတစ်ခေါက်မှာကတော့ရွှေပြောင်းအလို့သမားတွေအတွက်အဲ့လိုတီးကြပေါ့နော်အဲ့ PPC စီးနဲ့သူတို့ဟိုလုပ်တဲ့ဟာမျိုးကတော့ကျော်ပါကျော်တယ်လို့ကျွန်တော်တို့အမြင်နဲ့ခင်ဗျ
so ကိုမင်းဦးဆောစောကပြောသလိုပေါ့နော်ကိုမင်းဦးရဲ့ဒီပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေး foundation FED ကလည်းဒီရွှေပြောင်းအလို့သမားတွေကိုဒီ covid နဲ့ပတ်သက်တဲ့ပညာပေးတွေကိုလုပ်နေတယ်ပေါ့လေ online ကနေလည်းလုပ်နေတာရှိတယ်ဆိုတော့ဘယ်လိုကိစ္စတွေကိုအခုလက်ရှိမှာပေါ့နော်ဦးစားပေးပြီးတော့မှဒီပညာပေးမှုတွေလုပ်နေတယ်ဆိုတာကိုလည်းပြောပြပါပါရှင့်
FED Facebook social media တစ်ခုရယ်ပြီးရင်အလုပ်သမားမိတ်ဆွေဆိုတဲ့ဟာနှစ်ခုပေါ့နော်ကျွန်တော်တို့အဖွဲ့ကြီးရောက်ခါနေပြီးတော့ကျွန်တော်တို့ဒီသတင်းချက်လက်တွေအလုပ်သမားတွေတင်ပြလိုက်တဲ့အချက်လက်တွေမျှဝေတာတွေရှိပါတယ်ကျွန်တော်တို့အနေနဲ့ကျတော့ကျန်းမာရေးနဲ့ပတ်သက်တဲ့ပါဝင်ဆောင်ရွက်ပိုင်းဆိုင်ရာတွေဟိုပြင်ပတင်ဆောင်ကြလဲတချို့ကိစ္စမှာစီမင်းစည်းကမ်းနဲ့ပတ်သက်တာတွေပေါ့ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဒီဖန်ခခဲမှာအခုခံခဲ့တဲ့12ရက်နေ့ကနေထုတ်ပြန်လိုက်တဲ့ဟာထုတ်ပြန်လိုက်တဲ့အခါမှာဆိုလို့ရှိရင်ဗာလဲဆိုတော့အဓိကအပြင်ချူရောင်းလို့သမားအနေနဲ့ဟလာတတ်မှတ်ထားတဲ့သူညဆိုလို့ရှိရင်7နာရီမနေ့ည7နာရီဆိုအပြင် ထွက်လို့မရဘူးဆိုတဲ့ကိစ္စနောက်ပြီးတဲ့အခါကျရင်ခရိုင်ကျော်လို့မရဘူးဆိုတဲ့ကိစ္စအထူးသဖြင့်တော့ဒီရှင်ပြောင်းလို့သွားတဲ့အနေနဲ့ဒီဥရေဟိုမတိလိုက်လို့ပြစ်ပေးအေးအေးယူခံမှာစိုးတာရယ်နောက်ယောဂကုသမှုနဲ့ပတ်သက်ပြီးဒီယောဂကြောင့်အာယောဂနဲ့ပတ်သက်ပြီးပြဋ္ဌာန်းထားတဲ့ဥဒေယညည်ရဲဆိုလို့ရှိရင်အဖန်းစီခံပြီးတော့ပြင်နေတာပြေခံမှာဆိုလို့ဒီလိုကိစ္စတွေကိုကျွန်တော်တို့ကဦးစားပေးပြီးတော့ဆိုက်ပြီးတော့ဟိုဒီဒီရွှေပြောင်းလို့ဒီမှာကြားထဲမှာမျှဝေတာမျိုးလုပ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဆိုတော့ဒီထိုင်းဆိုရထုတ်ပြန်ထားတဲ့ပေါ့နော်ဒီကိုဗစ်အထိန်းချုပ်ကန့်သက်ရေးစီကန်းနေတဲ့မှာဒီမြန်မာအလုပ်သမားတွေထိုင်းနဲ့တိုင်းကလုံးမှာရှိနေတဲ့မြန်မာအလုပ်သမားတွေမဖြစ်မနေသိသင့်တဲ့အချက်တရားရောဘာလို့ပြောလို့ရပါလဲရှင
့်အဓိကတော့ပုံအားဖြင့်ကျွန်တော်တို့ WHO ကထုတ်ထားတဲ့ဟာပဲအဲ့ဒါကိုပဲသူတို့ပြန်ပြီးတော့ထုတ်တာပဲဥပမာကျွန်တော်တို့ဟိုအလုံးပေါင်းတော့6ချက်လာမသိဘူးရှိတယ်အဲ့ဒါနံပါတ်1ကတော့ကျွန်တော်တို့ခက်ခွန်နေပေါ့3မီတာပေါ့လေတန်လို့နေရမယ်ပြီးတဲ့အခါကျလက်ကိုမချခနာဆေးရမယ်ကိစ္စနောက်ပြီးတဲ့အခါကျရင်ကျွန်တော်တို့နှာခေါင်းပိတ်ကျွန်တော်တက်ကမယ်ကိစ္စပြီးတဲ့အခါကျတော့ဒီသူတို့ရဲ့ဒီမော်ချနာတို့ထိုင်ချနာတို့လို့ခေါ်တဲ့ application တွေဒါကိုထိုင်းကျွန်တော်တို့ဒီ mobile phone ထဲမှာထည့်ထားဖို့ကိစ္စပေါ့နောက်ပြီးတဲ့အခါကျတော့ဖြစ်နိုင်မယ်ဆိုလို့ရှိရင်သူတို့ကဒီကိုပူချင်းကိုမချခနာစစ်ဖို့ပေါ့နော်နောက်ပြီးတဲ့အခါကျတော့ကျွန်တော်တို့အာပြောမယ်ဆိုလို့ရှိရင်ဒီတကယ်လို့ကိုကိုမတင်ပါဘူးဆိုလို့ရှိရင်ဒီဖြာရဏာတွေဖြစ်လို့မတင်ပါဘူးပေါ့လက္ခဏာတွေတဲ့ကတခုခုပြရတယ်ဆိုလို့ရှိရင်စေယုံစေကံကိုတွားဖို့ကိစ္စဒီလိုကိစ္စတွေအဓိကထားပြီးကျွန်တော်တို့ဟိုသိနေကြမှာနောက်တစ်ခုကတော့ဒီယောဂဟိုကာကွယ်ထိန်းချုပ်ရေးကာကွယ်ထိန်းချုပ်ရေးဌာနထုတ်ပြန်တဲ့ဥပဒေပေါ့နော်အဲ့ဒါလေးသိထားသိကြမှာ
အခုနောက်ဒီထိုင်းနိုင်ငံမှာအခုဖြစ်နေတဲ့ကိုဗစ်တတိယလှိုင်းပေါ်လေအဲ့ဒီမှာဗာနောက်တစ်ခုဖြစ်လဲဆိုတော့ဒီထိုင်းအချင်းတောင်တွေထဲမှာလည်းကူးစက်မှုတွေဖြစ်နေတယ်ဆိုပြီးတော့ထိုင်းဆိုရပြောပါတယ်ဆိုတော့ဒီကူးစက်မှုဖြစ်နေတယ်လို့ထိုင်းဆိုရပြောတဲ့အချင်းတောင်တွေထဲမှာရောမြန်မာနိုင်ငံသားတွေရှိလားဘယ်လောက်ရှိတယ်ဆိုရင်ရောဘယ်လောက်ရှိတယ်လို့သိရပါလဲရှင့
်ဒိင်္ဂဒိုင်းရအတိအကျဖြစ်ကြတော့ကျွန်တော်တို့ဟိုပါပေါ့နော်မြန်မာနိုင်ငံသားတွေအနေနဲ့ဘယ်နှယောက်ရှိတယ်ဆိုတော့အဲ့ဒါကြတော့ကျွန်တော်တို့ဟိုတုန်းကဒီအချင်းတောင်နဲ့အချင်းသားတွေမြန်မာအချင်းသားတွေနဲ့ပတ်သက်ပြီးအကူအညီပေးဖို့ကျွန်တော်တို့မြန်မာတန်ဝန်နဲ့ပူးတွဲပြီးတော့လုပ်ခဲ့ဘူးတယ်အာလုံခဲ့တဲ့တစ်နှစ်ကျော်လောက်ရှိပြီပေါ့နော်နှစ်နှစ်လောက်ကပေါ့ဒါပေမဲ့အဲ့ဒါကအဆင်ပြေဘူးဘာဖြစ်လို့လဲဆိုတော့သူတို့ကအာနိုင်ငံသားရေးဝန်ကြီးဌာနနဲ့တရားဝင်စာနဲ့ဆင့်ပြီးတော့သူတို့တောင်းအောင်လဲဆိုတော့ကျွန်တော်တို့ NGO တွေအနေနဲ့လုပ်ခွင့်တိုက်ရိုက်လုပ်ခွင့်မရဘူးပေါ့နော်အဲ့တော့ဒါမြန်မာတန်ဝန်အနေနဲ့ဆက်လုပ်ဖို့အတွက်အဲ့တုန်းကအစီရင်ထားခဲ့ပြီးတော့မြန်မာတန်ဝန်အနေနဲ့ဒီကိစ္စတွေဆက်လုပ်ရင်မလုပ်ဖြစ်ဘူးခုနောက်ပိုင်းမှာတော့ကျွန်တော်တို့နည်းနည်းအလန့်ဝေးသွားတဲ့အတွက်ကြောင့်ကျွန်တော်တို့အဲ့ဒါနဲ့ပတ်သက်ပြီးတော့မသိရောက်တို့တော့ထိုင်းတနင်္ဂနွေမှာထောင်ပေါင်းကအလုံးပေါင်း143,000ရှိတယ်အခုအဓိကဖြစ်တဲ့ထောင်တွေကကျွန်တော်တို့ဘန်ခွန်ပေါ့နော်ဘန်ခွန်အချင်းတောင်ကြီးပါဝင်အလုံးပေါင်း73,000ပေါ့အဲ့ဒီ73,000မှာကျွန်တော်မြန်မာအများစုရှိတာတော့ခုနကပြောတဲ့ဟိုဘန်ကောက်မှာရှိတဲ့အထူးထောင်လို့ခေါ်တဲ့ဒီရေယောင်နောက်ပြီးတော့ဘန်ကွန်အဲ့တော့ဒီနော်ထာဘူလီမှာရှိတဲ့ဒီဝင်းနယ်ကျော်လို့ရှိတဲ့ထောင်ပြီးတဲ့အခါကျတော့ကျွန်တော်တို့ဒီမှာဆိုလို့ရှိရင်ဟိုစာပေါ့ကျွန်တော်တို့ဘာခေါ်လဲဆိုတော့နာရာတီဝက်လို့ခေါ်တဲ့နှစ်ကြီးသမားတွေထားတဲ့ကျွန်တော်တို့တောင်ပိုင်းကထောင်ပြီးရင်ဆုံခလာမှာရှိတဲ့ထောင်ပေါ့နော်အစားကြီးပြင်အဲ့ဒီမှာအများဆုံးနောက်ပြီးကျွန်တော်ထူးမိတာကဒီကျွန်တော်ပေါ့ကျွန်တော်ထောင်အဲ့ဒီထောင်တွေမှာတော့မြန်မာရှိပြောင်းလို့သမားတွေတော်တော်များတယ်ဒါပေမဲ့ဒီအခုဟိုအခုထောင်သားတွေဖြစ်တဲ့အထက်မှာမြန်မာနိုင်ငံသားအကျဉ်းသားဗနယောက်ဖြစ်တယ်ဆိုတာမျိုးသူတို့ကမကြင်ညာဘူးအခုဆိုလို့ရှိရင်တပေါင်းဝင်ချင်းဖြစ်သွားပြီเนาะဖြစ်တဲ့ထောင်သားအရေးအတွက်ကကုဆယ်ရောပါ
တနိုင်ငံလုံးမှာစုစုပေါင်းထောင်
နိုင်ငံလုံးမှာ
ကုဆယ်မှုဟုတ်
ဟုတ်ကဲ့အဲ့တော့အများဆုံးကကျွန်တော်တို့ဒီရနောင်းမဲဆောင်ဒီပြီးတော့ခုနပြောတဲ့ဗန်ခွန်ထောင်မှာရှိရပြီးရင်ဒါကတိဝက်လို့အဲ့လိုထောင်တွေမှာရှိတဲ့မြန်မာနိုင်ငံသားတွေအနေနဲ့ဆိုလို့ရှိရင်ပို့ပြီးတော့ကူးစက်ဖို့ရှိနေတာပေါ့နော
်ဆိုတော့နောက်တစ်ခုကဒီကိုဗစ်ကာကွယ်ဆေးထိုးတာနဲ့ပတ်သက်ပြီးတော့မေးချင်ပါတယ်ဆိုတော့ဒီထိုင်းနိုင်ငံမှာအခုကိုဗစ်ကာကွယ်ဆေးထိုးမှုတွေစနေပြီဟိုစာမေလ16ရက်နေ့တုန်းကဆိုရင်ဒီတန်ငါတော်တွေကိုစပြီးတော့သူတို့ထိုးပေးနေပြီပေါ့လေဆိုတော့အဲ့ဒီကနေပြီးတော့တချင်ချင်းလဲဒီတနိုင်ငံလုံးသူတို့ထိုးပေးမဲ့အစီအစဉ်တွေရှိပါတယ်ဆိုတော့အဲ့လိုထိုင်းနိုင်ငံကထိုင်းအစိုးရကပေါ့နော်ကိုဗစ်ကာကွယ်ဆေးထိုးပေးမဲ့အစီအစဉ်တွေမှာဒီသူတို့နိုင်ငံထဲမှာအလုံးလုံးနေတဲ့ဒီမြန်မာတွေအပါဝင်ပေါ့ဒီရွှေပြောင်းလုပ်သမားတွေရောထိုးပေးမဲ့အစီအစဉ်ပါပါလားရှင
့်ဟုတ်ကဲ့တကယ်တကယ်ကဒီဟိုဒီဆေးကာကွယ်ဆေးထိုးအတွက်ပေါ့နော်မှတ်ပုံတင် online ကနေဒီစင်မှတ်ပုံတင်ခြင်းကိုလှုပ်ဆောင်နိုင်ပြီဆိုတာကျွန်တော်တို့ဒီကြံခဲ့တဲ့ဒီမေလ14ရက်နေ့တွေကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့အခုဘယ်လိုမျိုးဆက်ပြီးတော့သွားလဲဘယ်လိုမျိုး online ကနေပြီးတော့လှုပ်ဆောင်လို့ရမလဲဆိုတာကိုကျွန်တော်တို့ကစုံစမ်းတာပေါ့နော်ဒီနေ့ပေါ့ကျွန်တော်တို့မေလ19ရက်နေ့မှာကျွန်တော်တို့ကျမရေးဌာနကဝန်ထမ်းတွေကသွားပြီးတော့ဒီကျမရေးဟိုခရင်ကျွန်တော်တို့ကျမရေးဌာနပြီးတဲ့အခါကျတော့စေယုံတို့ဘက်မှာသွားပြီးတော့စုံစမ်းတဲ့အခါမှာဟိုထိုင်းနိုင်ငံသားတွေအတွက်ပဲဒါဒီအစီအစဉ်ကရှိပါသေးတယ်ဆိုတာမျိုးပဲကျွန်တော်တို့သိရတယ်ဒါပေမဲ့တကယ်တကယ် သူတို့ဘဝကနေပြီးတော့ဘန်ကောက်ကနေပြီးတော့ကြီးညာတဲ့အခါမှာတော့အဲ့လိုမဟုတ်ဘူးအားလုံးအတူတူခံစားရမယ်ဒီလူမှုဘလုံးရေးဝင်ထားတဲ့ရှင်ပြောင်းလူသမားတွေမှန်နိုင်ငံသားတွေမှန်ရမယ်လို့ပြောတယ်ဒါပေမဲ့တကယ်တည်းလက်တွေ့ရတော့အခုမဟုတ်ဘူးလို့ပြောရတာပေါ့နော်ပြောလို့ရတာ
ဟုတ်ဆိုအဲ့မှာတစ်ချက်သိကြတာကတကယ်လို့ခုနဆောစောပြောသူပေါ့နော်လူမှုဘလုံးရေးဝင်ထားတဲ့ရှင်ပြောင်းလူသမားတွေပါထိုးခွင့်ရှိမယ်ဆိုရင်သူတို့တွေကထိုးနိုင်ဖို့အတွက်ကိုရောဘာတွေလုပ်ဖို့လိုပါလဲရှင့်
ခုနကကျွန်တော်တို့ဒီလိုသွားဆောင်ရမ်းနေဆိုတာလေတကယ်လို့အဲ့လို online စနစ်ကနေပြီးတော့စာရင်းသွင်းတာဘယ်လိုသွင်းရလဲဆိုတာသိပြီဆိုရင်ကျွန်တော်တို့ကတရားနေပြီးတော့ဟို social media ရဲ့တစင်ပေါ့နော်ပြန်ပြီးတော့လုံသမားတွေကိုလုတ်တန့်အောင်လို့ online ကနေပြီးတော့ဒီသွင်းလို့ရအောင်လို့ကျွန်တော်ပြန်မျှဝေပေးမလို့ပဲဆိုတော့အဲ့ဒီဟာကိုကျွန်တော်တို့လုတ်လို့ကျွန်တော်တို့ကိုယ်တိုင်အခုလုတ်လို့မရသေးဘူးလုတ်လို့မဖြစ်ဘူးဆိုလို့ရှိရင်ရွှေပြောင်းလုံသမားတွေအနေနဲ့ကတော့ဒါဟိုအခက်အခဲကတော့ဖြစ်မယ်ဆိုတာကြိမ်းတည်ပြီးသားပဲဘာဖြစ်လို့လဲဆိုရင်ကြံခဲ့တဲ့ကျွန်တော်တို့2021 February လကလူသစ်စာရင်းသွင်းတဲ့ကိစ္စမှာလေတို့နည်း၎င်းမဲ့ online အနေနဲ့စာရင်းသွင်းရတယ်။အဲ့ online စာရင်းသွင်းဖို့ဆိုတာကဒီတာမန်လူတွေအနေနဲ့ဒီခုနကပြောတဲ့ technical ဘိုင်းဆိုင်ရာနည်းနည်းပါတယ်။နောက်ဟိုဘာသာရေးဘိုင်းဆိုင်ရာပါတယ်။ဘာသာစကားဘိုင်းဆိုင်ရာပါတဲ့အခါကျတော့ဘလို့မှအဆင်ပြေနိုင်မှာမဟုတ်ဘူး။ဆိုတော့ဒါကရှင်ပြောင်းအလုပ်သမားတွေအတွက်ဒီ online အနေနဲ့သွင်းရမယ်ဆိုရင်တော့မှပဲအများစုအတွက်ကတော့အခက်အခဲနဲ့ကြုံနေမှာ
ဟိုဘန်ကောက်မှာရှိတဲ့မြန်မာတန်ယုံပေါ်လေမြန်မာတန်ယုံကလည်းအရင်တော့ကတော့ဒီကိုမင်းဦးလို့လို့ဒီအလုပ်သမားကြီးဆောင်ရွက်နေတဲ့လူတွေနဲ့တွဲပြီးတော့မှဒီမြန်မာရွှေပြောင်းလို့သွားတဲ့အရေးကိုသူတို့လှုပ်ပေးနေတာကူညီပေးနေတာတချို့ကိစ္စတွေရှိပါတယ်ဆိုတော့အခုဒီကိုဗစ်ကိစ္စမှာရောဒီမြန်မာရွှေပြောင်းလို့သွားတဲ့ပေါ့နော်ဒီသူတို့ရောဂါဖြစ်နေတဲ့လူတွေကိုဆေးကုသပေးနိုင်ဖို့နောက်တစ်ခါဒီခုနကိုဗစ်ကာကွယ်ဆေးထိုးမယ်ဆိုလို့ရှိရင်လည်းသူတို့ကကူညီရွှေပြောင်းမြန်မာရွှေပြောင်းလို့သွားတဲ့ထိုးနိုင်ရေးအတွက်ကိုကူညီပေးဖို့အတွက်အဲ့လိုမျိုးရောလုပ်ငန်းတွေလှုပ်ပေးနေတာရောအခုအချိန်လေးဘယ်လိုရှိပါလဲရှင့်
ဟုတ်ကဲ့အခုဒီတက်တက်အလိုင်းဖြစ်ပြီးကလေးကတော့ဒီလိုကိစ္စနဲ့ပတ်သက်ပြီးတော့မြန်မာတိုင်းဝန်နေပြီးတော့ထုတ်ပြန်ချက်အချို့ထုတ်တာတော့ရှိတယ်။ဥမာစီမင်းစီကံပိုင်းဆိုင်ရာတွေဥမာဒီထောက်ထားပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့လုပ်ငန်းစဉ်တွေနောက်ဆုတ်သွားတဲ့အကြောင်းတို့ဒါမှမဟုတ်လည်းလူသစ်စီရင်ဆွေးနွေးကိစ္စနဲ့ပတ်သက်ပြီးတော့ဟလာဒီလက်ရှိမှာဟိုဒီလူမျိုးဖြစ်ကြောင်းစစ်ဆေးတာတို့အလုပ်လုပ်ခွင့်ပါမယ့်အတွက်စီးရင်သွင်းတာတော့အဲ့ဒါတွေနောက်ဆုတ်တယ်ဆိုတဲ့ကိစ္စတွေကိုထိုင်းအစိုးရဘက်ကထုတ်ပြန်တာတွေပေါ့မိုတီပြီးတော့လိုက်ထုတ်တာတော့ရှိတယ်ဒါပေမဲ့အရင်နှုန်းကလိုမျိုးကျွန်တော်တို့ကိုဗစ်နဲ့ပတ်သက်တဲ့ခံစားခွင့်တို့ဒီရွှေပြောင်းလူသမားတွေအနေနဲ့လိုက်နာရမယ်လှုပ်ဆောင်ရမယ်ဟာမျိုးတွေဆိုလို့ရှိရင်တတိကျကျလှုပ်ပြန်ထုတ်ပြန်တာတော့လုပ်နိုင်တာတော့ဆိုတော့ဒီဘက်အပိုင်းမှာအရင်နေလာတယ်ခင်ဗျာနောက်တစ်ခုကကြတော့လေဒါပြောလို့ရတာလည်းပါလဲဆိုလို့ရှိရင်ဒီကိုဗစ်ကြောင့်ဟလာသူတို့အနေနဲ့ရတယ်ခီးသွားလာခွင့်တွေကန့်တတ်ထားတဲ့အတွက်ကြောင့်မို့လိုက်ပါလုံဆောင်မှုခက်တယ်ဆိုတာမျိုးတော့ပြောလို့ရတာပေါ့ဒါပေမဲ့အဓိကကတော့ဒီအာနာသိန်းဆက်အာနာသိန်းပြီးတဲ့နောက်ပိုင်းမှာဒီလေပတ်နေတဲ့ရန်နေရာပေါ့နော်ရုံးလုံငန်းစဉ်ဒီအကုန်လုံးကအင်တာမကမောက်ကမဖြစ်ကုန်တယ်လို့ကျွန်တော်တို့အနေနဲ့ဒီလိုမျိုးယူဆလို့ရပါတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ဖန်းစည်းကံတွေအခုပြန်ပို့တဲ့ကိစ္စတွေဆိုလို့ရှိရင်မပို့နိုင်ဘူး။ပို့ဖို့အတွက်အရင်တော့ဆိုလို့ရှိရင်နေဆက်ကနေပြီးတော့ဟာလာနှစ်နိုင်ငံကနေညှိပြီးတော့ပို့တယ်ဒီထဲမှာခုနကပြောတယ်ဒီပြန်ပို့တဲ့အထက်မှာယောဂဖြစ်တဲ့လူတွေပါနိုင်လားမပါနိုင်ဘူးလားဆိုတဲ့ကိစ္စတွေဒါတွေလည်းကျွန်တော်တို့စီစဉ်ရဖို့လိုတာပေါ့နော်အခုလက်ရှိတက်ဆိုင်အာဏာပိုင်အနေနဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ထဲဝင်လိုက်ပါပြီးတော့ဟိုဆောင်ရွက်တာတို့ကြီးညာချက်ထုတ်တာတို့မတွေ့ရဘူးခင်ဗျ
ဟုတ်ကဲ့ကိုမင်းဦးကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုမျိုးအချိန်ပေးပြီးတော့ဖြေတဲ့အတွက်
ဟုတ်ကဲ့ကျေးဇူးတင်ပါ